ဆီးရီးယားနိုင်ငံမှာတော့ဒီရက်ကာမျိုးကိုအာရစစ်သွေးကြွတွေလက်ထဲကနေပြန်လည်သိမ်းယူဖို့အတွက်အမေရိကန်ကကူညီထောက်ပံ့ပေးထားတဲ့ကတ်လူမျိုးစုတွေအများစုပါဝင်တဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF သဘုံတွေနဲ့တူရကီကကြောထောက်နောက်ခံပေးထားတဲ့ဆီးရီးယားနိုင်ငံမြောက်ပိုင်းကသဘုံတွေအကြားတိုက်ခိုက်မှုတွေအရှိန်ပြင်းထန်နေပါတယ်ဂျီဟတ်စစ်ပွဲဆင်နွှဲနေသူတွေမြို့တော်အဖြစ်သုံးနေတဲ့ရာကာမြို့ကိုပြန်လည်သက်ယူနိုင်ဖို့ကတ်သဘုံတွေဥဆောင်တဲ့တပ်ဖွဲ့တွေကိုသုံးပြီးတော့ထိုးစစ်ဆင်မှုကြီးတွေကိုအလုံးရင်းနဲ့စတင်ဖို့အမေရိကန်ဆွေးရကစ조사နေတဲ့အချိန်မှာဒီသဘုံအဖွဲ့နှစ်ခုကြားတိုက်ပွဲတွေကပြင်းထန်လာနေတာကြောင့်အခြေအနေကိုပိုပြီးတော့ရှုပ်ထွေးလာစေပါတယ်ဒီအခြေအနေကြောင့်ပဲဒီအမေရိကန်နဲ့တူတူအစိုးရတို့ကြားမှာစီးရီးယားရေးနဲ့ပတ်သက်ပြီးတော့မထင်မှတ်တဲ့ပြည်ပခါတွေဖြစ်လာမှာကိုအနောက်နိုင်ငံတွေကတာတမန်တွေနဲ့သုံးသက်သူတွေကလည်းစိုးရိမ်နေကြပါတယ်Euphrates မြစ်တလျှောက်တိုက်ပွဲတွေစတင်ခဲ့တဲ့နိုဝင်ဘာလ6ရက်နေ့ကစလို့ IS စစ်သွေးကြွအဖွဲ့ထိန်းချုပ်ထားတဲ့ကြေးရွာ40ကျော်ကိုခတ်ဦးဆောင်တဲ့တပ်ဖွဲ့တွေကပြန်လည်သိမ်းယူနိုင်ခဲ့တာပါ။ရကာမြို့အတွင်းကိုမဝင်ရောက်ခင်မြို့ရဲ့မြောက်ဘက်ကြေးရွာတွေမှာရှိတဲ့ IS တွေကိုချေမုန်းနေတဲ့ဒီထိုးစစ်ဆင်မှုမှာ SDF သဘုံတွေကိုအမေရိကန်ကအဓိကကြောထောက်နောက်ခံပေးထားတာပါ။ SDF တပ်ဖွဲ့တွေအနေနဲ့ရကာမြို့ကိုပြန်လည်သိမ်းယူနိုင်စွမ်းရှိပါမလားလို့သုံးသပ်သူတချို့ကမေးခွန်းထုတ်နေကြပေမဲ့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရသူတွေကတော့ SDF အဖွဲ့ဟာ IS စစ်သွေးကြွတွေကိုထိရရောက်ချေမုန်းနေတဲ့အဖွဲ့ဖြစ်တယ်လို့ဒီမြို့ကိုပြန်လည်သိမ်းယူနိုင်စွမ်းရှိတဲ့အဖွဲ့ဖြစ်တယ်လို့လည်းပြောထားပါရဲ့ရှင်။